ဗစ်တိုးရီးယားရဲ့ဖခင်ဖြစ်သူအပါအဝင်6ဦးကိုဝစ်စတန်ဟေးကျောင်းကြီးကျယ်ရေးမူဒေါ်အော်မာလိုင်ကကလေးတငယ်အခွင့်အရေးများဆိုင်ရာဥပဒေပုံမှတရားတက်ကကြီးနှစ်နဲ့နေပြည်တော်ပုပ္ပတိရီမြို့နယ်ပတ်တာနေမြေရဲစခန်းမှာမနေ့ကအမှုဖွင့်လိုက်ပါတယ်အမှုဖွင့်ခံထားရသူတွေဟာဗစ်တိုးရီးယားလေးရဲ့ဖခင်ဦးလေးနဲ့အတော်ဖြစ်သူတို့အပြင်တန်တရားတရားခံကိုအောင်ကြီးရဲ့ရှေ့နေဦးခင်မောင်စောတရားလိုရဲ့ရှေ့နေဒေါ်ရွတ်နုအောင်ဒီအမှုမှာကိုကြီးဆောင်ရွက်ပေးနေတဲ့တက်ကမိုးညိုအကောင့်ပိုင်ရှင်ဖြစ်တဲ့ဒေါက်တာဝင်းကိုကိုသိန်းတို့ဖြစ်ပါတယ်အမှုဖွင့်ထားတဲ့ဒေါ်အောင်မာလိုင်ဘက်ကဆွဆွဲချက်ကတော့တားဖြစ်သူနှစ်ဦးရဲ့ဓာတ်ပုံကိုဗစ်တိုးရီးယားလိုအမည်ပေးထားတဲ့တမင်းငယ်ကိုပြသကဗီဒီယိုရိုက်ကူးပြီးတရားရုံးထံတင်သွင်းခဲ့တဲ့အပေါ်ကလေးငယ်ရဲ့ဖခင်ဦးလေးနဲ့အတော်ဖြစ်သူတို့ကိုအရေးယူပေးဖို့ဖြစ်ပါတယ်။အဲ့ဒီဗီဒီယိုနဲ့ပတ်သက်လို့တရားရုံးချိန်အပြီးမှာသတင်းမီဒီယာတွေကိုတရားလိုရှိနေတဲ့တရားခံရှိနေတို့ကဖြေကြားပြောဆိုခဲ့တာတွေဒီအကြောင်းကိုတက္ကမိုးညိုအကောင့်ကနေရေးသားခဲ့တာတွေအတွက်လဲသူတို့သုံးဦးကိုအရေးယူပေးဖို့ဖြစ်ပါတယ်။ဒီလိုပြောဆိုချက်တွေကြောင့်တားဖြစ်သူနှစ်ဦးဟာပြစ်မှုကျူးလွန်သူဖြစ်ဆွဆွဲပြောဆိုထင်မြင်ခံနေရတဲ့အတွက်ဂုံတိုက်ခါကြဆင်းစေသလိုစိတ်ပိုင်းဆိုင်ရာထိခိုက်ခံစားစေပြီးလူပတ်ဝန်းကျင်မှာလည်းအရှက်ရစေတာကြောင့်ဆိုပြီးတရားလိုလောက်တိုင်ကြတာပါအမှုဖွင့်ခံရသူတွေကတော့လက်တလုံးမှာသတင်းမီဒီယာတွေကိုဖြေကြားဖို့ညှင်းဆို့ထားပါတယ်တရားလွှတ်တော်ရှင်နေဦးသိန်းတန်းဦးကတော့ရှင်းနေဒေါ်ရွတ်နုအောင်အပါအဝင်6ဦးအမှုဖွင့်ခံထားရတဲ့ကိစ္စနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ
်ရှင်းနေကတော့သူ့လိုသူလောက်တာပဲရှင်းနေပြုကခွင့်ရေးရှိပါတယ်ရှင်းနေကိုတားမြစ်ထားတာပါလဲဆိုတော့ကော့တက်မော့ကုတ်ဆိုရှိတယ်2013ခုနှစ်တရားဥပဒေမထီမဲ့နေသူဥတွေဆိုတာရှိတယ်အဲ့ဒီဥတွေကဒီအမှုစီရင်ဆုံးဖြတ်မှုမပြီးသေးတဲ့အမှုမှာသွားပြီးတော့မှအမှုကိုသွားပြီးတော့မှဟိုစကားဥတားမြစ်တော့ဒီအမှုကမှန်တယ်မှားတယ်ပြောခွင့်မရှိဘူးအဲ့ဒါပဲဟိုကျန်တာပြောခွင့်ရှိပါတယ်ဟိုအမှုဖြစ်စဉ်နဲ့ပတ်သက်လို့သက်သေထွက်တဲ့အချက်ကိုပြန်ပြောပြ reset တာဩသက်သေကတလူပြောသွားပါတယ်ဆိုတဲ့ဟာလေနော်ပြန်ပြီးတော့ဘာသက်တရားထွက်သွားပါတယ်ဆိုတဲ့အချက်ကိုပြောတာပြောခွင့်ရှိပါလေ
လက်ရှိဒီအမှုဟာရဲစခန်းကိုအမှုဖွင့်တိုင်တန်းချက်သာရှိသေးကြောင်းဒီအမှုမြောက်မမြောက်ဥပဒေအကြံပေးသဘောထားမှတ်ချက်တောင်းခံပြီးမှအမှုမြောက်တယ်ဆိုရင်တရားရုံးကအမှုဆွဲတင်မှသာစတင်ရင်ဆိုင်ရမှာဖြစ်ကြောင်းလည်းဦးသိန်းတန်းဦးကပြောပါတယ်ဒေါ်အမလိုက်ဟာတန်တရားတရားခံကိုအောင်ကြီးရဲ့ရှေ့နေတဦးဖြစ်တဲ့ဒေါ်ဆူဒါလီအောင်ကိုလည်းအလားတူပုံမှန်နဲ့အမှုဖွင့်ခဲ့တာကြောင့်အခုဆိုရင်ဒီအမှုနဲ့ပတ်သက်လို့အမှုဖွင့်ခံထားရသူ9ဦးထိရှိသွားပြီဖြစ်ပါတယ်။လက်ရှိရှင့်နေဒေါ်စုတာလီအောင်ကိုဆွဲထားတဲ့အမှုကိုလည်းခြေဖြတ်ပေးဖို့မန်လေးတိုင်းတရားလွှတ်တော်ထံတင်သွားဖို့ရှိပြီးလာမယ့်အောက်တိုဘာလ9ရက်နေ့မှာရှင့်နေကိုယ်စားလှယ်လွှဲစာတင်သွားမယ်လို့တရားလွှတ်တော်ရှင့်နေဦးသိန်းတန်းဦးကပြောပါတယ်။အသက်3နှစ်နီးပါးအရွယ်ဝစ်စတန်ဟေးမူဂျိုကျောင်းသူကလေးငယ်တဦးလိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရတဲ့အမှုမှာနင့်နာသူရဲ့မိခင်ကတရားလိုလို့အမှုဖွင့်ထားတာကြောင့်ကျောင်းကြီးကျက်ရေးမှုရဲ့ရင်မောင်းကိုအောင်ကြီးကိုတန်တရားတရားခံအဖြစ်အမှုဖွင့်ဖမ်းဆီးပြီးဒက္ခိညခရိုင်တရားရုံးမှာစစ်ဆေးနေတာပါဒီအမှုမှာဗစ်တိုးရီးယားကလေးငယ်ဟာဖမ်းဆီးစစ်ဆေးခံနေရတဲ့ကိုအောင်ကြီးကိုမတိကြောင်းလဲတရားရုံးမှာထွက်ဆိုထားပါတယ်ရှင်ကျမသက်စုအောင်ပါ